ကမ္ဘာလုံးလက်မဲ့ဥယေကဒီနှစ်3တန်းထပ်တိုးလာမှာဖြစ်တာကြောင့်စူးစပေါင်း208တန်းရှိပြီး2024မှာလည်းလားတူဖြစ်လိမ့်မယ်လို့အပြည့်ပြည့်ဆိုင်ရာအလုံသမားဖွဲ့ကြီး ILO ကပြောပါတယ်။လုပ်ငန်းဝင်အခြေအနေရောအလုပ်ရည်အတွက်နဲ့အည်သွေးပါဆိုးဝါးလာလိမ့်မယ်လို့ ILO ရဲ့အလုပ်ရည်သွေးဆိုင်ရာညွှန်ကြားမှု Manuela Tomi ကခုလိုပြောပါတယ်။
Workers in low and middle income countries are expected to be hardest
hit. ဝင်ငွေနဲ့အလဲလက်ဝင်ငွေရှိတဲ့တိုင်းပြည်တွေကလုံသမားတွေအထိနာဆုံးဖြစ်ကြပါလိမ့်မယ်လို့ Miss Tomi ကပြောသွားခဲ့တာပါ။စားဝတ်နေရေးဈေးစကကျတဲ့ကြောင့်လူတွေပိုဆင်းရဲသွားကြလိမ့်မယ်လို့လည်း ILO ရဲ့အစိုးရခန်းစားကဆိုပါတယ်။လူခတွေကနေသွားသလိုလုပ်ငန်းဝင်အခြေအနေကလည်းဆိုးဝါးလာလိမ့်မယ်ကြုံရရလိမ့်မယ်လို့ ILO ကဆိုပါတယ်။အစီအခါစားရဆိုရင်တော့အလုပ်တွေကလည်းတရားဝင်သတ်မှတ်ချက်တွေကိုမလိုက်နာကြတဲ့စီးပွားရေးနယ်ပယ်မှာဖြစ်နေကြတာကိုတွေ့ကြရမှာပါအထူးသဖြင့်အသက်15နှစ်ကနေ24နှစ်ကြားလူငယ်တွေအဖို့အလုပ်ရှာရတာအတော်ကြီးခက်ခဲကြလိမ့်မယ်လို့အစီအခါစားကပြောပါတယ်အဒီအခက်အခဲကိုယောက်ျားလေးတွေထက်လူငယ်မိန်းကလေးတွေကပိုပြီးရင်ဆိုင်ကြရလိမ့်မယ်လို့လည်း ILO ကဆိုပါတယ်စီးပွားကနည်းနည်းပဲတက်ပြီးကုန်စည်နှုန်းတွေကမတန်တဆကြီးမားနေတဲ့စီးပွားရေးအခြေအနေကြောင့်ထုတ်လို့ရတက်လာဖို့ရောလုံသမားစည်းကွက်နလန်ထားဖို့အတွက်ပါခက်ခဲပါလိမ့်မယ်လို့အဲလိုအစီရင်ခံစားကပြောပါတယ်ခင်ဗျာ